Free Burma Rangers အဖွဲ့ဟာလူမျိုးပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံအတွင်းကအဖိနှိတ်ခံနေရတဲ့တိုင်းရင်းသားတွေကိုကူညီပေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။လက်တလုံးမှာလေကြောင်းကတိုက်ခိုက်ခံနေရတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေမှာအဓိကကူညီနေတာ25နှစ်ကျော်ရှိနေပြီဖြစ်ပြီးတော့မြေပြင်ပေါ်ကအခြေအနေတွေကိုလည်းကဘာကသိရှိအောင်သတင်းထုတ်ပြန်ပေးနေတာပါ။ဒီအဖွဲ့ဟာကဘာပေါ်ကပဋိပက္ခဖြစ်ပွားနေတဲ့ဆူဒန်၊ဆီးရီးယား၊ Iran နဲ့ Kurdistan စတဲ့တခြားနိုင်ငံတွေမှာလည်းအကူအညီတွေပေးနေတာပါ။Steve Sanford တရင်ပေးပို့ထားတာကိုကိုငင်းချင်းကတင်ဆက်ပေးမှာပ
ါမြန်မာနိုင်ငံကရင်ပြည်နယ်အတွင်းမှာလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည် IDP ထောင်ပေါင်းများစွာဟာအစားအသောက်ဆေးဝါးနဲ့အမိုးအကာတွေလိုအပ်နေတာပါ Free Burma Ranger အဖွဲ့နဲ့အဖွဲ့တီထောင်သူ David Yuban တို့ဟာကရင်ပြည်နယ်အတွင်းအဖွဲ့30ကျော်နဲ့အတူကူညီနေပြီးတော့စင်ခေါ်မှုတွေလည်းအများကြီးရင်ဆိုင်နေရပါတယ
်။ And so our teams move to where the fighting is and right now our teams are with
ကျွန်တော်တို့အဖွဲ့တွေကတိုက်ပွဲဖြစ်တဲ့နေရာလေးစီရောက်အောင်သွားပြီးတော့အိုးအိမ်စွတ်ခွာထွက်ပြေးလာကြသူအုပ်စုတိုင်းကိုစေဝါအထောက်အပံ့တွေကူညီပေးနေပါတယ်။နောက်ပြီးအစားအသောက်တွေမိုးကားတွေပံ့ပိုးပေးသလိုသူတို့ကြုံတွေ့ခဲ့ရတာတွေကိုလည်းမှတ်တမ်းတင်ပါတယ်။ကမ္ဘာဒီသတင်းတွေသိအောင်လည်းလှုပ်ဆောင်ပေးနေပါတယ်
။ဒီအဖွဲ့တွေမှာပါဝင်သူအများစုကကရင်လူမျိုးတွေဖြစ်ပြီးတော့အဖွဲ့ရဲ့ဒုအကောင်ဆောင်ကပောစေးကိုတိုင်ကလည်းကရင်နီဒေတာကစစ်သားဟောင်းတယောက်ဖြစ်ပါတယ်စစ်ပွဲရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်ပြီးတော့အခုအချိန်မှာတော့လူအခွင့်အရေးချိုးဖောက်မှုတွေကိုဓာတ်ပုံဗီဒီယိုတွေကူညီရိုက်ကူးနေပြီးတိုင်းပြည်အတွင်းကြံနေခဲ့တဲ့ဆွေမျိုးမိတ်ဆွေတွေကိုကူညီဖို့ရည်ရွယ်ပါတယ
်ပသမတို့ကြီးဘုမာယူတန်လန်အဝတ်ကြီ
းအခုလက်ရှိမှာတော့ရွာသားတွေဒုက္ခရောက်နေပါတယ်ကျွန်တော်တို့ FBRC အဖွဲ့တွေကသူတို့ကိုအကြံဖက်မှုတွေကနေကင်းဝေးအောင်ကဲတင်နေပါတယ်အချိန်တည်းမှာပဲကျွန်တော်တို့မိသားစုတွေမိမနဲ့ကလေးတွေဟာတောတောင်တွေထဲမှာပုန်းအောင်နေရပါတယ
်။နေပေါင်း80ကျော်ကြာဖြစ်ပွားနေတဲ့ပြည်ပခကြီးအတွင်းအခုလိုစစ်ဘေးဒုက္ခတဲ့ IDP တွေအတွက်ကတော့မကြာခဏကြုံရတဲ့စိတ်ဖိစီးစရာအတွေ့အကြုံတွေပဲဖြစ်ပါတယ်။ဒီထဲမှာထိခိုက်မှုအများဆုံးဖြစ်ပေါ်လာတာကတော့မြန်မာစစ်တပ်ရဲ့လေကြောင်းကတိုက်ခိုက်မှုတွေပဲလို့ UBAN ကပြောပါတယ
် In over 25
နှစ်ကျော်ကရင်ပြည်နယ်အတွင်းကူညီနေတာမှာလေကြောင်းကဘုံကျဲတာတွေကိုမမြင်ဘူးပါဘူးအခုဆိုရင်နေတိုင်းရှိနေပါလေနောက်အံဩစရာတခုကဘသူပဲဝါဘာမှမခွဲခြားပဲဘုံကျဲတာကိုပါအရသားတွေအများစုပဲတည်ဆုံနေရပါလေဒါပေမဲ့ဒါကလည်းရန်ကုန်နဲ့တခြားမြို့တွေမှာလည်းစစ်တပ်ကရသားတွေကိုတတ်နေတာပါပဲမြို့သွေးတွေကလေးတွေနဲ့ရသားတွေကိုပါတတ်နေတာပါဘယ်လဲနဲ့ပဲတုံတုံအတူတူပါပဲ
မြန်မာပြည်အကြက်တဲဟာပြည်လဲသွားဖို့လက္ခဏာမရှိတဲ့အတွက်ပြည်တွင်းပြည်ပကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့အရက်သားတွေအတွက်အကူအညီပေးတာတွေတိုးလှုပ်သွားဖို့မျှော်လင့်ရပါတယ်ခင်ဗျာ